This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့ကနေကင်ဝေးပြီဘေးကင်လုံးချုံကျန်းမာကြပါစေလို့ရေဒီယိုအယူဂျီအဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ရပါတယ်ရှင်ဒီကနေ့2025ခုနှစ်မတ်လ22ရက်နေ့ရေဒီယိုအယူဂျီရဲ့မနက်ပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ရေဒီယိုအယူဂျီရဲ့စစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူမှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရေဒီယိုအယူဂျီသောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယိုအယူဂျီစစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစစ်ရေးသတင်းနေဖြင့်ရန်ကုန်ပြည်ကားလမ်းဘေး၌အထိုင်းချတက်ဆွဲထားတဲ့စစ်ကွင်းတာဇုံစစ်ဆေးရေးဂိတ်ကို၂ရက်ဇက်တိုက်တိုက်ခိုက်ခဲ့ရာစစ်ကောင်စီဘက်မှ၈ဦးသေဆုံး၁၂ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်မတ်လ20ရက်နေ့နနက်တနာရီ30မိနစ်တွင်ပဲခူးတိုင်းမင်းလာမြို့နယ်စစ်ကွင်းမြို့အုတ်တွင်းကျေးရွာအနီးရန်ကုန်ပြည်ကားလမ်းဘေး၌အထိုင်ချတက်ဆွဲထားပြီးပြည်သူများအားဖမ်းဆီးငွေညှစ်နေသောစစ်ကွင်းတာဇုံစစ်ဆေးရေးဂိတ်ကိုတာယာဝတီခရိုင်3800တပ်ခွဲနှင့်ရဲဘော်များမှရှောင်းတခင်ဝင်ရောက်တိုက်ခိုက်ခဲ့ရာအပြန်အလှန်ပစ်ခတ်မှုတနာရီ45မိနစ်ကြာမြင့်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်တိုက်ခိုက်မှုအတွင်တော်လိုင်းရဲဘော်တဦးမစိုးရင်ရဒဏ်ရာရရှိကာစကားစဘတ်မှ9ဦးသေ6ဦးဒဏ်ရာရရှိပြီးအထိနာသွားတာကြောင့်အယူဖျဲဖြင့်အလောင်းကောက်ဆုတ်ခွာထွက်ပြေးသွားကြတယ်လို့ဖော်ပြထားပါတယ်ကားပိုက်တစ်နက်တစ်လက်ကြီးပေါက်တစ်ခုကြီး20တောင့်ဆက်အသုံးဆောင်တချို့နှင့်ဆိုင်ကယ်တစ်စီးအားသိမ်းဆည်းရရှိခဲ့ပြီးစခန်းကိုမီးရှို့ထားခဲ့တော်လဲမီးအနှဲငယ်သာလောင်ကျွမ်းခဲ့တယ်လို့သိရပါတယ်အဆိုပါမီးအနှဲငယ်သာလောင်ကျွမ်းသွားသည့်စစ်ကွင်းတာဇုံစစ်ဆေးရေးဂိတ်ဘန်ကာတွင်ပြန်လည်လုံခြုံရေးယူနေသည့်စကားဆများအားမတ်လ21ရက်နနက်10နာရီခန့်၌အဝေးထိန်ဘုံဖြင့်ထပ်မံဖောက်ခွဲတိုက်ခိုက်ခဲ့ရာတဦးပွဲချင်းပြီးသေဆုံးက4ဦးဒဏ်ရာရရှိသွားတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဒုတိယသတင်းနေဖြင့်ကန်နီပြူကျေးရွာမှကင်းဆောင်ပြူခွေးတကောင်အားစနိုက်ပါဖြင့်ပစ်ခတ်ခဲ့ရာမျောစင်ပေါ်မှပြုတ်ကျသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်မတ်လ19ရက်နေ့တွင်မာမိတ်တပ်ဖွဲ့များပူးပေါင်း၍ကန်နီပြူကျေးရွာမှမျောစင်ပေါ်ရှိကင်းဆောင်ပြူတူအားစနိုက်ပါဖြင့်ပစ်ခတ်ခဲ့ရာမျောစင်ပေါ်မှပြုတ်ကျသေဆုံးကြောင်း MPL မြောက်ပိုင်းဇုံမြိုင်ပကဖမှသတင်းထုတ်ပြန်ပါသည်အဆိုပါတိုက်ခိုက်မှုကို MPL မြောက်ပိုင်းဇုံမြိုင်ပကဖမကြီးရိတ်ကိုရဲပကဖကိုကရုံတိုက်နယ်လေးပကဖတပြေတော့ပကဖကိုလီယိုဤကဲဘရီဂိတ်တပ်ဖွဲ့တို့မှပူးပေါင်း၍တိုက်ပွဲဖော်ဆောင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီတနင်္သာရီချောင်းလမှုရွာတွင်စားနပ်ရိက္ခာများပြန်လည်ယူဆောင်တဲ့စစ်ပေးရှောင်နှစ်ဦးစစ်တပ်မှပစ်ခတ်တဲ့လက်နက်ကြီးကြောင့်ဒေဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်။မတ်လ21ရက်နေ့မွန်းလွဲပိုင်းတွင်တနင်္သာရီမြို့နယ်ချောင်းလမှုရွာမှစစ်ပေးရှောင်ပြည်သူများကျေးရွာအတွင်စားနပ်ရိက္ခာများပြန်လည်ယူဆောင်စဉ်အကြံဖတ်စစ်တပ်၏ drone ကကင်းထောက်ပြီးတိန်ခွန်းကျေးရွာ၌ယာယီတက်ဆွဲထားသောစစ်သားများက120မမလက်နက်ကြီးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရပါသည်ထို့သောပြစ်ခတ်တိုက်ခိုက်ခြင်းကြောင့်ကျေးရွာနေပြည်သူမမီးမဲနှင့်ကိုတောင်းပုတို့တည်ဆုံးခဲ့ပြီးပြည်သူ2ဦးပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။မတ်လ12ရက်မနေ့အစောပိုင်းကလည်းတနင်္သာရီမြို့ကနေတိန်ခွန်းရွာကိုဥတီထွက်ခွာလာတဲ့အကြမ်းဖက်စစ်ကောင်စီရင်နှန်းရဲ့ရှေ့ပြေးကာကင်းခြေလင်အဖွဲ့ကိုကမ္မလိုင်းရွာအနီးမိုင်းဆွဲတိုက်ခိုက်ပြီးနောက်အပြန်အလှန်ထိတွေ့တိုက်ပွဲနိုင်ရီဝက်ခန့်ဖြစ်ပွားခဲ့ကာအကြမ်းဖက်စစ်တပ်ကဗိုလ်ကြီးတယောက်နဲ့ဒုတက်ကျက်တယောက်တည်ဆုံးကာထိခိုက်ဒဏ်ရာရရှိသူများပြားတယ်လို့တနင်္သာရီပကဖကထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီဒီမော့ဆိုအနောက်ချမ်းစစ်ရှောင်စခန်းတစ်ခုကိုစစ်ကောင်စီမှဘုံကျဲရာကလေးတူဦးဒဏ်ရာရရှိတဲ့တဲ့တင်ကိုတင်ပြပေးပါမယ် မရှိလာ21ရက်နေ့စေနိုင်ခွဲဝင်းကျင်အချိန်တွင်ကရင်ပြည်နယ်ဒီမော့ဆိုနောက်ဖက်ချမ်းရှိစစ်ရှောင်စခန်းတစ်ခုကိုစစ်ကောင်စီက Jet Fighter ဖြင့် Rocket ဘုံ၄လုံးကျဲချကာ Point 10များဖြင့်ပစ်ခတ်တိုက်ခိုက်ခြင်းကြောင့်ကလင်းငယ်တဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်း KPV သတင်းဌာနမှဖော်ပြထားပါသည်Starlink ဆိုင်မှာလိုင်းသုံးနေတဲ့73နှစ်အရွယ်ကလေးတဦးကျောကုန်းကိုအစထိမှန်ကအများစုကိုလမ်းမကြီးနဲ့တောထဲတွေထဲမှာကျဲသွားတယ်လို့သိရပါတယ်။လေကြောင်းဖြင့်ဘုံကျဲချပြီးနောက်တွင်လဲဒီမော့ဆိုအနောက်ဘက်ချမ်းသို့လက်နက်ကြီးများဖြင့်ပစ်ခတ်နေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးကြိုက်ထူမှာလက်နက်ကြီးကြားရောက်မှုကြောင့်တန်ဃာတော်တပါးပြန်လွန်တော်မူတဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ21ရက်နေ့မနက်9:00အချိန်ခန့်တွင်ပဲခူးတိုင်းဝေါ်မြို့နယ်လက်ပံကျေးရွာမှတပ်ဆွဲထားတဲ့စစ်ကောင်စီတပ်ကလက်နက်ကြီးပစ်ခတ်ရာကနေမွန်ပြည်နယ်ကြိုက်ထုံမြို့နယ်ခရွေကျေးရွာရှိဖုန်ကြီးကျောင်းပေါ်ကြားရောက်ပောက်ကွဲမှုကြောင့်ဆွန်းဖုံးမှုပြင်နေတဲ့အသက်50အရွယ်တန်ဃာတော်တပါးပြန်လွန်တော်မူပြီးအသက်40အရွယ်တန်ဃာတော်နှစ်ပါးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းဝေါ်မြို့နယ်ပကဖထံမှသိရပါသည်ဆွန်းစားဆောင်လည်းထိမှန်ပျက်စီးခဲ့ပြီးထိခိုက်ဒဏ်ရာရရှိခဲ့တဲ့တန်ဃာနှစ်ပါးကိုဒေသခံအကူအညီနဲ့တင်စရက်တိုက်နယ်စေယုံသို့ပို့ဆောင်ပေးခဲ့တယ်လို့သိရပါဗျ။လက်ပံချေးရွာရှိပြူစောတိကောင်းဆောင်အောင်ကြီးဆိုသူ၏နေအိမ်ကိုမတ်လ18ရက်နေ့ညနေပိုင်းတွင်ဒရုန်းဖြင့်တောင်ညိုစစ်ကြောင်းကတိုက်ခိုက်ခဲ့ပြီးနောက်စစ်ကောင်စီဘက်ကလက်နက်ကြီးဖြင့်ပစ်ခတ်ခြင်းဖြစ်ပါတယ်ခင်ဗျာ။ဆလဘီဆလင်းမြို့နယ်ကမွန်းကြုံရွာကိုလေကြောင်းတိုက်ခိုက်မှုဖုန်ကြီးကျောင်းပြိုကျပြီးကပ္ပိယတဦးတေဆုံးတဲ့တရင်ကိုတင်ပြပေးပါမယ်။မတ်လ20ရက်နေ့ညနေ 4:15 မိနစ်ဝန်းကျင်တွင်ဆလင်းမြို့နယ်ကမွန်းကြုံကျေးရွာဖုန်ကြီးကျောင်းကိုစစ်ကောင်စီတပ်ကလေရင်ဖြင့်ဘုံသုံးလုံးကျဲချတိုက်ခိုက်ရာဖုန်ကြီးကျောင်းရှိကပ္ပိယတဦးတေဆုံးပြီးအရသား2ဦးဒဏ်ရာရရှိကြောင်းဆလင်းမြို့နယ်ပအာဖထံမှသိရပါတယ်။အဆိုပါတိုက်ခိုက်မှုအတွင်ဖျားစီဒီနှင့်ဖုန်ကြီးကျောင်းပြိုကျပျက်စီးသွားတယ်လို့သိရပါတယ်။ထို့သောစစ်ကောင်စီတပ်မှလေကြောင်းတိုက်ခိုက်သောကြောင့်ရွာလုံးကျွတ်ဘေးလွရာသို့ရွှေ့ပြောင်းနေရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးရေစကြိုမိုးဖြူမိုးကွဲရွာများဘက်သို့စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်တပ်မှပြည်သူ50ကျော်ကိုလူသားတိုင်းအဖြစ်ဖမ်းဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မတ်လ21ရက်နနက် 6:30 မိနစ်ခန့်တွင်ငတရော်ရွာမှတဆင့်မိုးဖြူမိုးကွဲရွာများဘက်သို့အကြမ်းဖက်စစ်သားများစစ်ကြောင်းထိုးဝင်ရောက်လာခြင်းကြောင့်အနီးပတ်ဝန်းကျင်ရွာများထွက်ပြေးတင်းရှောင်ခဲ့ကြရပြီးထွက်ပြေးကြသောပြည်သူများကိုလိုက်လံပစ်ခတ်ဖမ်းဆီးနေကြောင်း Info Committee ရေစကြိုမှတဲ့ရင်ထုတ်ပြန်ထားပါသည်။ထို့အပြင်မိုးကွဲရွာအနောက်ဘက်ကျွန်းကုန်ပေါ်တွင်ထွက်ပြေးတင်းရှောင်နေကြသောတက်ကြီးရွယ်ဦးများနှင့်ကလေးငယ်များအပါအဝင်ပြည်သူအယောက်50ကျော်ကိုမနက်9နာရီဝန်းကျင်အချိန်တွင်ပြစ်ခတ်ဝင်ရောက်ဖမ်းဆီးကာမိုးကွဲရွာအတွင်းသို့ခေါ်ဆောင်သွားတယ်လို့သိရပါပါတယ်ခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းအနေဖြင့်ပခုတ်ကူခရိုင်အမှတ်19တပ်ရင်းမှစိတ်ဖြူမြို့နယ်အတွင်းအပတ်စဉ်စစ်သတင်းလွှာဖြန့်ဝေပေးခြင်းနှင့်ကျန်းမာရေးအခမဲ့ဆောင်ရွက်ပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မတ်လ21ရက်နေ့တွင်စိတ်ဖြူမြို့နယ်ရှိလက်လန်းမီသောကျေးရွာများနှင့်ဆက်သွယ်ရေးခက်ခဲသောဒေသများသို့ဦးစားပေးစစ်သတင်းလွှာဖြန့်ချီပေးခဲ့တယ်လို့သိရပါဗျ။ဒေသတွင်းမိဘပြည်သူများစစ်သတင်းသာမကပြည်သူ့ကာကွယ်တပ်မတော်သားများ၏စံသတ်မှတ်မှုများပါသိရှိစေရန်နှင့်မြို့သားညီညွတ်ရေးအစိုးရ၏စစ်ရေးညီမှန်းချက်များအားကောင်းစွာသိရှိရန်ရည်ရွယ်ချက်ဖြင့်ဖြန့်ဝေပေးခဲ့တယ်လို့ဆိုပါတယ်။ထို့အပြင်ပခုတ်ကူခရိုင်အမှတ်19တပ်ရင်းယာယီထိန်းချုပ်နယ်မြေအတွင်းရှိကျေးရွာနေလူတို့အားအခမဲ့ကျန်းမာရေးဆောင်ရွက်မှုများပြုလုပ်ပေးခဲ့တယ်လို့ဆိုပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ခါရှယ်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG သောတာရှင်များရှင်အခုဆက်လက်ပြီးRadio UNG ရဲ့ပြည်တွင်းသတင်းများကိုຫນွေဦးမွန်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာမနက်ခင်းပါရှင်။ Radio UNG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမွန်ပါ။ပထမဦးဆုံးတင်ပြပေးမယ့်သတင်းကတော့လူလူရဲ့အကြံပြုချက်နဲ့လူလူရဲ့သဘောထားတွေကိုဘယ်တော့ခါမှမျက်ကွယ်မပြုထားဘူးလို့ယာယီသမရပြောကြားတဲ့သတင်းပဲဖြစ်ပါတယ်။လူလူရဲ့အကြံပြုချက်နဲ့လူလူရဲ့သဘောထားတွေကိုဘယ်တော့ခါမှမျက်ကွယ်ပြုမထားဘူးလို့ယာယီသမရဒူဝါလက်ရှိလာကမလ21ရက်ထောက်ပို့တီဖွဲ့စည်းတည်ထောင်ခြင်းတစ်နှစ်ပြည့်အခမ်းအနားမှာပြောပါရယ်ကျွန်တော်တို့ရဲ့တွန်လင်းအင်အားစုတွေမှာအားနည်းချက်နဲ့အာသာချက်တွေကထွန်းတွဲပြီးရှိနေတာဖြစ်ပါတယ်ခုဆိုရင်ဝေဖန်ကဲ့ရဲ့မှုတွေနဲ့ပြစ်တင်တာတွေလည်းပြည်သူလူထုတွေကြားမှတွေ့မြင်နေရပါတယ်ကျွန်တော်တို့ဟာလူလူရဲ့အကြံပြုချက်နဲ့လူလူရဲ့သဘောထားတွေကိုဘယ်တော့ခါမှမျက်ကွယ်ပြုမထားဘူးဆိုတာအားလုံးကိုသိစေချင်ပါတယ်တစ်ဖက်မှာလည်းအသက်နဲ့ခန္ဓာကိုပေးဆပ်မြုပ်နှံခဲ့တဲ့တော်လရင်သမားတွေရဲ့မျက်နှာကိုမြင်ရောင်ငဲ့ကွက်မိပါတယ်။ကျွန်တော်အနေနဲ့အနေငယ်သတိပေးချင်ပါတယ်။ဒီချိန်ဟာကျွန်တော်တို့ရဲ့အင်အားတွေကိုစူးစိုက်ရမယ့်အချိန်ဖြစ်ပါတယ်။ ခုဆိုရင်ကျွန်တော်နဲ့ဝန်ကြီးချုပ်ဟာခက်ခဲပေါင်းစုံနဲ့ပြည်တွင်းထဲမှာနေပြီးဒီတော်လေးအောင်မြင်မှုအတူကြိုးစားတည်ဆောက်ကြရပါတယ်လို့ယာယီသမ္မတကပြောပါတယ်။ဒါအပြင်မြို့သားညီညွတ်ရေးအစိုးရအဖွဲ့ဝင်များဟာပြည်တွင်းမှာပြန်လည်အခြေစိုက်ဖို့ပြင်ဆင်နေတာတွေကိုတွေ့ရတယ်လို့ယာယီသမ္မတကထပ်လောင်းပြောပါတယ်ရှင်။နောက်ထပ်သတင်းတစ်ပုဒ်ကတော့တော်လင်းဟာတစင်ပြီးတစင်တက်သွားရမှာဖြစ်တဲ့အတွက်ကြောင့်တစင်တက်တစင်ကြိုးစားနေတယ်လို့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဆိုတဲ့သတင်းပဲဖြစ်ပါတယ်။တော်လင်းဟာတစင်ပြီးတစင်တက်သွားရမှာဖြစ်တဲ့အတွက်ကြောင့်တစင်တက်တစင်ကြိုးစားနေတယ်လို့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကမတ်လ21ရက်ထောက်ပို့ဒီဖွဲ့စည်းတည်ထောင်ခြင်းတစ်နှစ်ပြည့်အခမ်းအနားမှာဆိုပါတယ်။ကျွန်တော်တို့တော်လင်းဟာတစင်ပြီးတစင်တက်သွားရမှာဖြစ်တဲ့ကြောင့်တစင်တက်တစင်ကြိုးစားနေတယ်ဆိုတာကျွန်တော်အနေနဲ့ပြောကြားလိုပါတယ်။တော်လင်းတိုင်းမှာလူလူထောက်ခံမှုကအရေးကြီးဆုံးဖြစ်တဲ့အတွက်ကြောင့်ဆက်ပြီးတော့လူလူထောက်ခံမှုရရှိပြီးတော့လူလူပါဝင်မှုရရှိဖို့ကလူလူကိုကူညီဆောင်ရှားဖို့ကကျွန်တော်တို့ရဲ့တာဝန်ဖြစ်ပါတယ်။လူလူကိုကူညီဆောင်ရှားဖို့အတွက်အခုထောက်ဖို့ထီကလည်းပြည်သူတွေအတွက်စာနယ်ဇင်းတွေ၊ကျန်းမာရေးဆောင်ရှားမှုတွေ၊ဆစ်ရှောင်းကလေးတွေအတွက်ပညာရေးထောက်ပံ့မှုတွေဒါတွေအတွက်ကိုပါထောက်ပံ့ကူညီနေတာဖြစ်တဲ့အတွက်ကြောင့်အထူးပဲဂုဏ်ယူဝမ်းမြောက်မိပါတယ်လို့ဝန်ကြီးကဆိုပါတယ်ရှင်။ဆက်လက်ပြီးဆရာနာရှင်မကျူးလွန်ခဲ့သည့်ရာဇဝတ်မှုများကိုခွင့်လွှတ်ရမရဘဲတာဝန်ခံမှုရှိစေရမည်ဖြစ်ကြောင်းတမတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့အကြောင်းအရာကိုတင်ပြပေးပါဦးမယ်။ဆရာနာရှင်မကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုခွင့်လွှတ်ရမရဘဲတာဝန်ခံမှုရှိစေရမည်ဖြစ်ကြောင်း Beijing Platform for Action 30 Plus Years and BeyondA critical review of future directions for Myanmar Council နဲ့ကျင်းပပြုလုပ်တဲ့ CSW69 site event ၏အပိတ်ကျေစုတင်စကားပြောချက်ရမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သတ်မှတ်ချက်ဦးကျော်မိုးထွန်းကဆိုပါတယ်မိမိတို့ရဲ့ပြည်သူများအထူးသဖြင့်မျိုးသမီးများနဲ့မိန်းကလေးငယ်များ၏နစ်နာခံမှုမှာကြီးမား၍မမေ့မလျော့သင့်ကြောင်းဆရာနာရှင်မကျူးလွန်ခဲ့သည့်ရာဇဝတ်မှုများကိုလည်းခွင့်လွှတ်ရမရဘဲတာဝန်ခံမှုရှိစေရမည်ဖြစ်ကြောင်းကိုအလေးနက်ထားပြောကြားလိုကြောင်းတရားလာသူများမှတဆင့်သက်ဆိုင်ရာအဆွေရများဖွဲ့စည်းများမှမိမိတို့၏တော်လှန်ရေးကြိုးပမ်းအားထုတ်မှုများနှင့်မြေပြင်တွင်လှုံ့ဆော်ဆောင်ရွက်နေသူများအတွက်ဆက်လက်ထောက်ခံပေးရန်နဲ့လူအပ်သည့်ကူညီများပေးအပ်ရန်တောင်းဆိုလိုကြောင်းသမ္မတကြီးကပြောပါတယ်။ဒါအပြင်မြမအရေးအတွက်အာယုံဆိုင်မှုနဲ့လူကြားသတိမူမှုရှိနေရန်သူလိုအဲအကြောင်းကိုတမကြီးကထပ်လောင်းပြောကြားခဲ့ပါတယ်ရှင်ဆက်လက်တင်ပြပေးမယ့်တင်ကတော့ကုလသမဂ္ဂရုံးချုပ်၌စီစဉ်ကျင်းပတဲ့မြန်မာနိုင်ငံတွင်ဒီမိုကရေစီနှင့်ဖွဲ့စည်းပုံအခြေခံဥပဒေတည်ဆောက်ခြင်းတွင်မျိုးသမီးများ၏ပါဝင်ဆောင်ရွက်ခြင်းဆွေးနွေးပွဲသို့နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဒေါ်မြတ်သီရာထွန်းတက်ရောက်ခဲ့တဲ့တင်ပေးဖြစ်ပါတယ်69ကြိမ်မြောက်မျိုးသမီးရေးရာကော်မရှင်အစည်းအဝေးကာလအတွင်း site event အဖြစ်မတ်19ရက်နေ့တွင်နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်၌ International IDEA ကစီစဉ်ကျင်းပတဲ့မြန်မာနိုင်ငံတွင်ဒီမိုကရေစီနှင့်ဖွဲ့စည်းပုံအခြေခံဥပဒေတည်ဆောက်ခြင်းတွင်မျိုးသမီးများ၏ပါဝင်ဆောင်ရွက်ခြင်းဆွေးနွေးပွဲသို့နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဒေါ်မြတ်သီရာထွန်းတက်ရောက်ခဲ့တယ်လို့သိရပါတယ်။ဆွေးနွေးပွဲမှာနိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌအနေနဲ့အာဏာသိမ်းမှုမတိုင်မီကာလနဲ့လက်ရှိတော်လှန်ရေးကာလတွင်ငြိမ်းချမ်းရေးတည်ဆောက်ခြင်းနှင့်ဖွဲ့စည်းပုံရေးဆွဲခြင်း၊ပညာရေးနှင့်ကျန်းမာရေးကဏ္ဍများ၊စစ်ဆောင်ပြည်သူများကိုကူညီခြင်းနိုင်ငံတကာသတိမှုကျေပြတ်အောင်ဆောင်ရွက်ခြင်းတို့တွင်ရွေးကောက်ခံအမျိုးသမီးလွှတ်တော်ကိုယ်စားလှယ်များပါဝင်မြမအမျိုးသမီးများနှင့်မိန်းကလေးငယ်များ၏ပါဝင်ဆောင်ရွက်ချက်များကိုဆွေးနွေးတင်ပြခဲ့ပါသည်။ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီအနေဖြင့်မြမအရေးအခြေအနေများ၊ဂျမက်စကောင်စီ၏အကြံဖတ်မှုလုပ်ရည်များ၊နေရဲဆွန့်ခွာနေရသည့်ပြည်သူများအတွက်ထိရောက်သောလူသားချင်းစာနာထောက်ထားမှုအကူအညီများတိုးမြှင့်ရရှိနိုင်ရေးမြမပြည်သူများကကြိုးပမ်းနေသည့် Federal Democracy ပြည်ထောင်စုတည်ဆောက်ရေးတို့တွင်ထိရောက်သောကူညီပံ့ပိုးမှုများရရှိရေးတို့အတွက်နိုင်ငံတကာသို့တိုက်တွန်းအသိပေးမှုများကိုနည်းလမ်းမျိုးမျိုးဖြင့်ကြိုးပမ်းဆောင်ရွက်လျက်ရှိပါသည်။ International IDEA သည်ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီနှင့်နားလည်မှုစာချုပ်လွှာလက်မှတ်ရေးထုတ်ထားသည့်နိုင်ငံတကာမိတ်ဖက်ဖွဲ့စည်းတရဖြစ်ပြီးမြန်မာနိုင်ငံ၌အားလုံးပါဝင်သည့် Federal Democracy ပြည်ထောင်စုတည်ဆောက်နိုင်ရေးဖွဲ့စည်းပုံရေးဆွဲရေးလုပ်ငန်းစဉ်များ Democratic ဖွဲ့စည်းများအားကောင်းစေရေးတို့တွင် CRPH နှင့်လက်တွဲကြိုးပမ်းလျက်ရှိပါသည်ရှင်။ဆက်လက်ပြီးတရုတ်ဆိုရဆက်ကြည့်ရေးလှုပ်ရှားမှုနှင့်လာရှိုးမှ MNDA တပ်များပြန်မဆုတ်ရန်ဆန္ဒပြလှုံ့ဆော်မှုပျောက်ကြားနေတဲ့လာရှိုးမှပြုလုပ်တဲ့သတင်းကိုတင်ပြပေးပါောင်းမယ်။ရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လာရှိုးမှမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDA ပြန်လည်မဆုတ်ခွာရတဲ့တရုတ်ဆိုရရဲ့ဝင်ရောက်ဆွတ်ဖက်နေမှုအားရပ်တန့်ပေးရန်ဆန္ဒထုတ်ဖော်သည့်ဆိုင်ရွက်များနဲ့တပ်ပေါင်းများအားမလ20ရက်နေ့ည9နာရီကမြို့နယ်လိုက်လံကတ်ခဲကြောင်းသိရပါဗျ။ပျောက်ကြားဆန္ဒပြပွဲကိုပြည်သူချင်းချင်းချိတ်ဆက်ကလွတ်လပ်ရေးပန်းချံလေရင်ကွင်းလမ်းဘေး626-8 ထွေအိုယုံရှိအထက်က8ကျောင်းရှိရက်ကွက်9ဖျားပွဲနဲ့လာရှိုးတက်ကတူရှိကမိတိုင်းတက်တိုင်တွေမှာစာရွက်တက်ပုံတွေကပ်ပြီးလှုပ်ရှားခဲ့ကြတယ်လို့သိရပါဗျ။ နာမည်20ရက်နေ့မှာကိုကန်းတဲ့စစ်ကောင်စီတို့တရုတ်ရဲ့စစ်ဆက်ညှိနှိုင်းမှုရနောက်ထပ်အစည်းအဝေးလုပ်ဖို့ရှိတယ်လို့ကြားသိရတယ်။တရုတ်ရဲ့ဂျောင်းဝင်ဆွတ်ဖက်မှုကကျွန်တော်တို့လာရှုပြည်သူတွေမကတနိုင်ငံလုံးမှာရှိကြတဲ့တိုင်းရင်းသားလက်နက်ကိုင်တွေလည်းထိခိုက်စေတယ်။စစ်ကောင်စီကိုတော်လှန်နေကြတဲ့တိုင်းရင်းသားညီကိုတွေကိုလည်းသွေးခွဲစေတယ်လို့ဖြစ်တယ်။အိမ်နီးချင်းကောင်းမပီးသားတယ်လို့မြန်မာပြည်သူတွေရဲ့မျက်နှာလည်းမထောက်ဘူး။ကျွန်တော်တို့စီကလူချင်းနာမှန်သမျှယူသွားပြီးမှကျွန်တော်တို့ပြည်သူပေါ်မှာတော့လစ်လျူရှုရတဲ့ဖျားပေးတောင်းဆိုမှုနဲ့ကျွန်တော်တို့မြမအရေးကိုဝင်မဆော့ဖက်ပါနဲ့လို့ပြောချင်ပါတယ်။မြို့ကန်တွေကတော့စစ်ကောင်စီလက်အောက်မှာပြန်ပြီးမနေထိုင်ခြင်းကြတော့ဘူး။ MNDA အုပ်ချုပ်မှုအောက်မှာကြောက်ရွံ့စိတ်တွေမရှိဘူး။လွတ်လွတ်လပ်လပ်ရှိတယ်။အဲဒါကြောင့်လာရှုကပြန်မဆော့ဖို့မြို့ကန်တွေကဆန္ဒရှိနေကြတယ်လို့တပိတ်ကောင်းဆောင်တအူးမှပြောဆိုထားပါတယ်ရှင်။ခုနောက်ဆုံးသတင်းကတော့တကြိမ်နဲ့ဝုံနှစ်သက် protection campaign စတင်တဲ့သတင်းပဲဖြစ်ပါတယ်။တကြိမ်နဲ့ဝုံနှစ်သက် protection campaign စတင်ပြီလို့မလ22ရက်မြန်မာ Advance UK ကအတည်ပြုဆိုပါတယ်။ ME UK က project owner ဖြစ်တာဝန်ယူထားတဲ့တကြိမ်နဲ့ဝုံနှစ်သက် protection campaign လေးကတော့ official စတင်ပါပြီ။တော်လင်းရဲအတွက်အထူးလိုအပ်လာတဲ့အစီအမင်း production တွေပြုလုပ်နိုင်မှုနှစ်သက်ချိန်ခါမှာတကြိမ်နဲ့ဝုံချရအောင်ပါလို့ဆိုထားပါတယ်။မြွေမြမတက်မဲ့မထားပဲမိမိတို့တအားသည့်ပမာဏဖြင့်တကြံရည်တွေအလား MOD ရဲ့ထုတ်လွှင့်ရေးလုပ်ငန်းများအတွက်ပါဝင်ပေးကြဖို့နှိုးဆော်ထားပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတောက်မင်းတီဟန်နဲ့ခါရှာရုကပေးပို့ထားတာဖြစ်ပါတယ်ရှင
် Radio UNG မှဆက်လက်တင်လှည့်နေပါတယ်ရှင်အခုဆက်လက်ပြီးပြည်မျိုးကိုဝန်းရံချင်းဆိုတဲ့ PDF insight ဆောင်ပါကိုရဲမှန်မှဖတ်ကြားတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ပြည်မျိုးကိုဝန်းရံချင်းပြည်မျိုးကိုဝန်းရံတိုက်ခိုက်မိပါကစေအုပ်စုအတွက်အရေးကြီးနောက်တန်းထောက်ဖို့ဒေသတစ်ခုဆုံးရှုံးသွားမှာဖြစ်ပါတယ်အရခတတ်တော်ရဲ့ထိုးစစ်ဟာပြည်မျိုးနယ်ဘေးကပထောင်မျိုးနယ်တွေကိုရောက်လာပြီးဖြစ်ပါတယ်အကြာခင်မှာပြည်မျိုးနားကိုရောက်လာတော့မှာဖြစ်ပါတယ်ပြည်မျိုးပတ်ချလေဒေတာတွေဖြစ်တဲ့ပေါက်ကောင်းပေါင်းတဲ့နက်သလင်းအုတ်ဖို့လဗဒန်တာယာဝရီမြို့နယ်တွေမှာမူလကလေးကအမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေးတပ်မတော်နဲ့ပကဖအဖွဲ့တွေယောက်ျားဆစ်စင်တိုက်ခိုက်နေပြီးဖြစ်ပါတယ်ဗရောင်းမြို့နယ်ကဝင်ရောက်လာမဲ့အေအေထိုးစစ်နဲ့ပြည်မျိုးပတ်ချလေဒေတာမှာရှိတဲ့ UNG တပ်ဖွဲ့တွေပူးပေါင်းသွားရင်ပြည်မျိုးဟာဝန်းရံပိတ်ဆို့ခံရတော့မှာဖြစ်ပါတယ်ပြည်မျိုးပချာလေဒေတာတွေစုံမဒေတာအဖြစ်ပေါ်ထွက်လာပြီးရင်ဘကူတိုင်းအောင်ချမ်းမှာပေါ်ဆောင်နေတဲ့စစ်တောင်းမြေဝဆစ်စင်ရေနယ်မြေတွေနဲ့တဆတ်ဆတ်တည်းဖြစ်လာတော့မှာပါဒီလိုဖြစ်ပေါ်သွားရင်ရန်ကုန်ပြည်လမ်းရန်ကုန်နေပြည်တော်လမ်းတွေကိုတော်လိုင်းရေးအင်အားစုတွေကန့်လန့်ပြတ်စုံမပိတ်ဆို့ထားနိုင်တော့မှာဖြစ်ပါတယ်ပြည်မျိုးမှာရန်သူဒါကာစာတခုအခြေစိုက်ထားပြီးအေအေထိုးစစ်ဝင်ရောက်လာမယ်ဆိုတာကိုကြိုတင်သိရှိထားပေမဲ့လည်းစကန်ရီကန်ဆယ်လိုင်းနေခိုင်မာစွာတည်ဆောက်နိုင်ခြင်းရှိပါဘူးဒါဟာအေအေနဲ့တော်လန်ရေးအင်အားစုတွေရဲ့မဟာဗျူဟာပိုင်းစစ်စင်တိုက်ခိုက်မှုပိုင်းစွန့်ထတာကိုပြပါလေဗရောင်းမြို့နယ်တွေကညောင်ကျိုးစကန်ကိုစေအုပ်စုဘက်ကအင်အားအရာကြီးပို့ဆောင်ပြီးလေကြောင်းပစ်ကူတွေနဲ့ခုခံတိုက်ခိုက်ခဲ့ပေမဲ့အေအေတပ်ဖွဲ့တွေကမလဒုတိယအပတ်တွင်တင်းယူနိုင်ခဲ့ပါတယ်ရန်သူအနေနဲ့အုတ်ချုပ်ထောက်ပံ့မှုကောင်းမွန်တဲ့ပြည်ဒါကစရှိပင်ပဲလေခြေရန်းစခန်းတွေမကြအောင်ခုခံနိုင်ခြင်းမရှိပါဘူးဘကိုးတိုင်းအတွင်းမှာရန်သူလက်နက်စက်ရုံတွေဖြစ်တဲ့ကပ္ပစစက်ရုံ9ရုံအထိရှိပါတယ်အုတ်ရှိပင်မျိုးအနီးမှာကပ္ပစ5ကပ္ပစ6ကပ္ပစ9ကပ္ပစ16တို့ရှိပြီးပြည်မျိုးနားမှာကပ္ပစ3ကပ္ပစ9ကပ္ပစ19တို့ရှိပါတယ်ပြည်မျိုးကိုသိမ်းပိုက်ခြင်းမရှိရင်တော့မေဆိုပါနယ်မြေတွင်စိုးမိုးနယ်မြေထူထောင်နိုင်မယ်ဆိုရင်ရန်သူကပ္ပစစက်ရုံတွေလုပ်ငန်းလက်ပတ်မှုနှောင့်နှေးသွားမှာဖြစ်ပြီးစစ်စင်တိုက်ခိုက်မှုတိတိတတ်တာရောကြသွားမှာဖြစ်ပါတယ်။ပြည်မျိုးပတ်ချလေဒေတာဟာမကြခင်မှာစိုးမိုးနယ်မြေအဖြစ်ပေါ်ထွက်လာတော့မှာဖြစ်တယ်လို့ AR တိုင်းဒေတာမှာလည်းရိုးမအေယာစစ်စင်ရေးကိုမြို့သားညီညွတ်ရေးအစိုးရကအကောင့်ထဲပေါ်လျက်ရှိပါတယ်။အဲဒီလိုစစ်စင်ရေးတွေတနိုင်ငံလုံးအတိုင်းအတာဟန်ချက်ညီပေါ်ဆောင်မှုအောက်မှာဆရာနာရှင်တွေနဲ့စေအောင်စုချေမုန်းခံရမှာဖြစ်ပါတယ်ဗီဒီယိုအင်ဆိုက်ကစောင်းပါကိုပြန်လည်တင်ဆက်ခြင်းဖြစ်ပါတယ်ကျွန်တော်ရှဲမှန်ပ
ါရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးနားဆင်ရမှာကတော့ JRB ရေးသားပြီးကောင်းလေးတည်ဆူထားတဲ့ အောင်ပွေဆိုတဲ့တော်လိုင်းရည်တည်သခြင်းဖြစ်ပါတယ်ရှင
်တမိုင်းကိုတွေးနေရေးခဲ့ကြ
ဆလာဒီရေဒီယို NUG ရဲ့တိုင်းသားဘာသာစကားအစီအစဉ်အနေနဲ့ချိုချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့ဒိုင်းဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုရေဒီယို NUG နဲ့ချိုချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
Kokum thong hi kanam golem ha phe kham golem hi ainang khun chu mata niya mung ya ka thak tong hesan niya su ngai te kam u aksaka chele kaung se ya ICMCC ani yum mat wai yu no ka ka kitilu CNF no jet kitia thang ang hi no ka phalama ntu no dap ki khun chu mata sitsa bon khot yo ma a pha we yo ka kitia thang ya ak thum na ka yen dam no ne ya เยอะเสียตัวอัปปวายว่าสุนเปกเกียเตียทางเองยังไม่ตื่นความอุ้งฉันเล่นกองเสียไอซีเอ็นซีซียมัดเลยมาละมาบีบีไว้ अनिक थोनोक्सन ये कायनाव नि दिल छनेशन फ्रंक सीएनएफ नो तुखा अहलिम हम नबम थकपक केने खोखवा फ बिबिके अनिनि तो यमत बाया संगे किया अप खांगम पिन बो यमत बाय दिल सीएनएफ थांग हुआ कक केने खगुम थों हे कनम गोले मा सिमखांग खा अम गोले खम नबम मिजोरम को आइजोम लुआ छनेन तों से या आईसीएनजी सिंग थोनो अवे कना छे नेशनल काउंसिल मान दुई बे माया युंबई के ते थंग हुआ काकिंग खोखवा फ काउंसिल हि अवे हेन कंग लोइन कोइ सेदा छे नेशनल काउंसिल आंग तोना दुई बे खोवाया छे नेशनल कॉन्स्टिट्यूशन खोखो संगसंग नक थुम युक्थेत खाइ प बे मखमाइ तेल थंग अनेक पा बे वेकिया काकिने दुक अदम नक फलाम लुआ सिटसाबोनो खोजोंगम phak phuwai khloi yoko block ki til chin national defense force cndf no apjana mangsun myama nong thamang hua ka kene tukha ahale mham na nabat lagung phayam ha ki pek khloi ayoko lo anetia ka kene khonye bukke wei hen chaneng nikhelwa khunchu mang be phalam lu ne ya khojong no ako lo ya khojong आयोंग लो फंग हे ख्लोय लक के तिलो वेकिया काकेने फलम लुन हे नेपजी रो मक्वे तरा उ मिथिला खचोंग गोंगंग को एमआईजी 29 फाइटर चेक 112 नो योको बॉय कितिलो वेहेन छनेनो जेतकेने फलम लुसन छिमरा तहु मिनाल खकुम थोंगे गनम कोलेफ खमखा अकोम न बंतो नै ओले तु वेहिया दोनो रमे लोकिया काकेने मेंतम नो नया अनि ओमसो खौसे हेम सेये तुई अफुक्वा योसुन बेके तिलो लुने बखक उपनो तुखा आले कोम नबम पेतकेने मेंतम लुं दोनो गं आं दुये खानो अनि से नो वो ओय अनि ओयम सेमा फ सेये से तुई अहिबो यो बेट बेट मे आका कितेलो पेटकेने सेया तम संगे किया सेया थिन कोका ए सुसोत के अगोका ए कनाता अक्थिया मु बेनो के अहिंता नियो थन ओलो नियो द वा फ थोन नक केने अम निम दिन थी खांगदा थिके नो खाइ तेलो तक्ता हुम नाय नो जेतकेने असुना फ सेम ना सालाम बेलो खुक से दुई सेथै ब दा सेलानो यागि तिलम थांग वेकेने निखेलवा सिमखांगखांग बे खुत्सै दुई सेथै बनो उयामिनम से योसुन बेकिया काकेने सुंगा केनो बबेनो आंदो ननि ब उनि
अकुम दुलु बखोआ देकुंग अनिकुआ माया पोक दुई थिकि बुंगयान या सोंगतौ इलु खांगाक्लुम थिकु लेमबोयकिनी खमदेकुंग अनिकु माया बुंगयानेसुन अमयुकुमा अनिप्राना काकी अक्लुम अक्नि अपलेप अपुलुम अंगतुन अक्सक अंगहुम तियारेकी अहिनेहिन कुकौ इसेउलु अदुपसा निहेउंगपी पोक दुई थिकियानी असुनाफु हिना कुई सकी सोंगतौ इ अंगछोवया अतुइलम हुमानवाइ थुकिनी देकुंग अनि उवामाया पोकलुइ थिकी बुंगयाने हिन अथानु बुक अवेना अथिथाया बुक अवेना थुना वेकिया काकी असुनाथुन ननिवाफांग यामसिंगनाके ननियाबुमसीवाइ पोकलुइ थिकियेसुन कुननिया हेखै बिंगबिंगवाइ असुनेसुन अक्लुमा पोकुलु यालेमसो थिकु सखोकिनी गुउपे यांखो बुंगयान माइन ननियाफुं खाक्सेयोंपि ननियामथेइबाय नाफुआ गु अकुइसेता अथोनुंगता मसिंगनाके यामसिंगलु सोंगइकि खांगुं ननियाफ्रावाइ
दिगनिगारो दिम्यानेबे रेडियो एनजीए असिसिनुगु खिट्टा यन्नालाइ बामेशिन म्यामा सन्नोजें मने 8 नाय क्वेने ည 8 နာရီ ခွဲ အချိန်မှာ ပြန်လည် ဆုံးဖြတ်ကြပါလို့ရှင် Radio NUG ကို မနက်ပိုင်း 8 နာရီ ခွဲ မှာ line to 16 မီတာ 19.9 MHz ညပိုင်း 8 နာရီ ခွဲ မှာ line to 25 မီတာ 17.9 MHz တို့မှာဓာတ်ရိုက်ဖမ်းယူ င်္ဂါဆင်နိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။